မုန်ပြင်းနဲ့အတွင်းဖုန်ချိုးရဲလုံငန်းတို့မှာမုန်ပြင်းနဲ့အစိုးရအနေနဲ့တင်တာမခေါ်ပဲနှိစရာလုပ်ပိုင်းခွင့်ချပေးခဲ့တဲ့ဆိုပြီးမုန်ပြင်းနဲ့အကြအဖွဲ့တွေကလည်းအာဂနီလိုက်စားမှုတက်ရှိကော်မရှင်ကိုတိုင်ကြားလိုက်ပါတယ်။အထူးသဖြင့်ရေးညွန့်နဲ့တပြေရွာတစ်ရွာကိုဆက်သွယ်တဲ့အောင်တပြေနှစ်ကရင်ကျေးရွာချင်းဆက်လမ်းတည်ဆောက်ဖို့အတွက်တင်တာမခေါ်တဲ့ကိစ္စတိုက်ကျိုးဖျားအမိုက်နှိရှုဆက်ဝဲယူရမှာဘာသာရေးစီမင်းစည်းကမ်းနဲ့မညီတဲ့ကိစ္စတွေကိုတိုင်ကြားခဲ့တယ်လို့လူမှုဖွဲ့အစည်းတွေကပြောပါတယ်။နိုင်ကုန်းအိမ်ကအခုလိုတည်င်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမုန်ပြင်းနဲ့အတွင်းဒေတာဖွံ့ဖြိုးရေးလှုပ်ဆောင်နေတာနဲ့ပတ်သက်လို့ဖလော့တော်ကိုစလဲရီရဲ့မေးမြန်းချက်ပေါ်မှာဝန်ကြီးချုပ်ရဲ့ထင်ရှားချက်နဲ့ပတ်သက်ပြီးလှုပ်ဆောင်လုပ်နည်းနဲ့မညီလို့အကတိလိုက်စားမှုရှိမရှိကိုစစ်ဆေးရေးယူပေးဖို့တန်ကြားရတယ်လို့ရေးပြုတ်နဲ့လူမှုကျိုးဆောင်ဖွဲ့ကအသွင်မှုဥအောင်နိုင်ဝင်းကပြောပါတယ
်ဒီကဲတဲ့မုန်ပြင်းနဲ့လှုပ်တော်အစည်းအဝေးမှာဆောင်းတော်လှုပ်တော်ကိုလည်းဒေါက်တာအောင်နိုင်မေးတဲ့မေးခွန်းတွေနဲ့ပတ်သက်ပြီးတော့ဒီနေ့အစိုးရကနေဒီတော့မှဝန်ကြီးနဲ့ဝန်ချုပ်တို့ရှိချိန်မှာသူ့တွေဒီလိုထုတ်လုပ်မှုတွေနဲ့လွဲမှားနေတယ်လို့ပြောနေတယ်။နောက်အပြစ်လိုက်စားမှုကကျေးဇူးပူရင်းနဲ့လည်းကနီးဆိုးနေတယ်လို့ပြောနေတယ်ဒီကကကျွန်တော်တို့ဒီဒီမီဆက်ချက်မှာတောင်းရခဲ့တဲ့အောင်ကြီးမိကီလန်ဒီမှာ SMD ကုမ္ပဏီကိုစေတာမခေါ်ပဲနဲ့ခြားတာပြခဲ့တဲ့ budget တန်းထောင်ကိစ္စပဲ။အဲ့ဒီကိစ္စရေနောက်ချက်ကကျွန်တော်တို့တိုက်ကျိုးပြရမှာအမိုက်ဆုံးဖြစ်ဆက်တယ်နော်။ဒီဆက်နဲ့ပတ်သက်တဲ့လုပ်ငန်းလုပ်မှုတွေလွဲမှားအဲ့ဟာတွေပတ်သက်ကြဟာအဲ့နှစ်ခုဒီပေါ်မှာကျွန်တော်တို့ကကျက်မှတ်ခြင်းနဲ့စိတ်နဲ့ကျွန်တော်တို့ကတိုင်ကြတဲ့ပေါ်ပါပဲ။
မုံမြင့်နဲ့ဘက်ဆုံဖွံ့ဖြိုးရေးကောင်တယ်ပေါ်နေတဲ့ရေးမြို့နယ်တတိယရွာအစ်ကိုဆက်တွေ့တဲ့အောင်တတိနှစ်ကရင်ကျေးရွာချင်းဆက်လမ်းတည်ဆောက်ဖို့အတွက်နိုင်ငံတော်ခွင့်ပြုငွေစက်တန်းပေါင်းတထောင်ကိုတင်တာမခေါ်ဘဲနဲ့ South Town Myanmar Development Company Limited ကိုမုံမြင့်နယ်ဝန်ကြီးချုပ်ကနေလှုပ်ပိုင်ခွင့်ပေးလိုက်တဲ့ကိစ္စဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့နှုတ်မညွန်ကြားချက်နဲ့လှုပ်ဆောင်တာလို့ဝန်ကြီးချုပ်ကသုတ်တော်မှာဖြေဆိုခဲ့ပါတယ်နိုင်ငံတော်သမ္မတယုံကျော်ဤစုခွေရှိသူဦးစောသေးကတော့နေပြည်တော်ရှင်းလင်းပွဲတစ်ခုမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကညွှန်ကြားတာမရှိပဲမုံပြင်းရဲ့ဝန်ကြီးချုပ်ကလွှတ်တော်တွင်စကားမှားယွင်းပြောဆိုခဲ့ကြောင်းရှင်းလင်းခဲ့ပါတယ်မုံပြင်းရဲ့လွှတ်တော်ကိုစလဲဦးမင်းတင်အောင်ဟန်ကတော့သူနှစ်ဆက်ဝန်ကြီးဖြစ်တာဝန်ယူနေစဉ်2018ဘတ်ဂျက်ကာလမှာဒေသတွင်းနှစ်ဆက်မီကိစ္စပါဝင်လမ်းဖောက်ရေးကိစ္စမှာတင်တာမခေါ်ပဲဝန်ကြီးချုပ်ရဲ့အမိတ်ဆုံးကြားချက်နဲ့သာလှုပ်ဆောင်ခဲ့ရတယ်လို့မီဒီယာတွင်နဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ဒီလုပ်ငန်းကိုစင်နာမပေါ်ပဲနဲ့အစ်တော်ကတော့ကုမ္ပဏီပေးလိုက်တယ်။သို့တော်ကြရင်ကျွန်တော်ဘယ်လိုရှင်းကြမလဲ။ရှင်းပြလို့မတတ်တော့ဘူး။နောက်ပြီးတော့ဗန်ဒိုင်းလုံထုံလုံးကြီးရတယ်။တင်ရတရားကျော်နေစင်နာခေါ်ရမှာ။အရေးပေါ်ပြီးသာမလို့ဌာနကိုပြီးလုပ်တဲ့စမျိုးပေါ့။အခုကအဲ့လိုကြီးဓာတ်လိုက်ပြီးတဲ့ဟာမသိဘူးပေါ့နော်။ဒါမသိဘူးဆိုဆရာသိကျွန်တော်တော့အိမ်မှာနည်းနည်းသိဆိုရင်ဒီပါလေသူ။ဘူးဘူးနဲ့လုပ်ပြီးတော့ဒါတော့တောင်းရင်လည်းတွတ်တော်တယ်။ဒီကိစ္စကိုတောင်းရင်လည်းတွတ်တော်ကိစ္စလည်းသူရှင်းမယ်။ဘာညာပြောပြီးတော့သူကဆုံးဖြတ်ကြတာ။
တိုင်းပြည်စိုက်ထုံမြို့နယ်ကစိုက်ကြည့်ဦးဖျားအမိုက်မီကျိုးဆက်ဝယ်ယူရမှာပြည်နယ်စိုးရဖွဲ့ကစက်တန်းပေါင်း400ကျော်ကုန်ကြမဲ့အထက်ကဖျားရောင်ပုံငွေစက်တန်း100အသုံးပြုခဲ့တဲ့အတွက်ဘန္နာရေးစီမင်းစည်းကမ်းနဲ့မညီတာတွေရှိနေလို့မုံပြည်နယ်လူမှုအဖွဲ့အစည်းတွေကလည်းအဂတိလိုက်စားမှုတိုက်ခိုက်ရေးကော်မရှင်ကိုတန်ကြားထားတာဖြစ်ပါတယ်တန်ကြားစာနဲ့ပတ်သက်လို့အဂတိလိုက်စားမှုတိုက်ခိုက်ရေးကော်မရှင်ကြံကြားရေးတာဝန်ခံဦးကျော်စိုးကိုမေးမြန်းရမှာကော်မရှင်ရဲ့စီကံရဖြေချခွင့်မရှိဘူးလို့ဆိုပါတယ်
။ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်။တိုင်ကြားလာကူတာတိုင်ကြားတဲ့လူကနေတယ်ဆိုရင်တော့ဒီတိုင်ကြားတဲ့လူကိုကျွန်တော်ကဦးရဲ့နံပါတ်ကြီးမှတ်ဖို့နံပါတ်ကြီးနေရာလေးတာရဲ့ပုံနံပါတ်ကြီးပြည့်ပြီးတော့မှမှတ်ရတဲ့ဆိုရင်တော့မှဦးရဲ့တိုင်ကရောက်မြောက်ပြီးတော့ဖြေပါတယ်ခင်ဗျာ။ကိုကိုတော်ဦးတယောက်ကနေမှဒီတိုင်ကရောက်တာမရောက်ဘူးဆိုတာကိုကျွန်တော်အတူမှဖြေချခြင်းမရှိပါဘူးခင်ဗျာ။ဒါကတော့ကော်မရှင်ရဲ့ကျိုးနဲ့ဆန်တော့မှာခင်ဗျာ။
မုန်ပြင်းနဲ့ဆွေရဖွဲ့ရဲ့လှုပ်ဆောင်ချက်ပေါ်မှာရေးယူဖို့တောင်းဆိုနေတဲ့ပုံမှာအုတ်ချွေးရေးပိုင်းကစီစစ်ပြီးမှပါတီကဆက်လုပ်သွားနိုင်မယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူတောက်ကမျိုးညွတ်ကပြောပါတယ်
။ကျွန်တော်ကဒီကတိုင်ကြားမှုမှမမှန်ဘူးအုတ်ချွေးရေးပိုင်းဒီကေရီယာသူစီစစ်ရပါတော့။သူစီစစ်လို့ချက်ပေါ်မြင့်တည်ပြီးတော့မှပါတီကဆက်လုပ်လာမှဖြစ်အောင်ဆက်ရပါမယ်
။အောင်ပြည်နှစ်ကရင်လိုင်းချင်းတာမှာတင်တာမခေါ်ပဲလက်သိညာချပေးတဲ့ကိစ္စပေါ်မှာပြည်ထောင်စုဆွေရဖွဲ့ကနေစီစစ်ရေးယူပေးဖို့မော်ညညွတ်ရေးပါတီထူဆောင်ခွင့်ရသူတွေကနေပြီးခဲ့တဲ့လကတောင်းဆိုမှုတွေရှိခဲ့ပါတယ်။နိုင်ငံတော်သမ္မတရုံးရဲ့တင်တာဆိုင်ရာညွှန်ကြားချက်သိမြင့်ဆောင်2019အရကျဆယ်တန်းဆက်လုပ်ငန်းတွေကိုစီမင်းစည်းကမ်းတွေနဲ့ညီတင်တာခုံရမှာဖြစ်ပြီးဒီညွှန်ကြားချက်ကိုလိုက်နာခြင်းမရှိဘဲပြည်သူပန္နာငွေတွေနှစ်နာဆုံးရုံးခဲ့ရင်အဂတိလိုက်စားမှုတိုက်ချွေးရေးဥပဒေနဲ့အရေးယူခံရမှာဖြစ်တယ်လို့အဂတိကော်မရှင်ကကြိုတင်သတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ